ချင်းပြည်နယ်ဖားကန့်မြို့နယ်မော်ပုံကြေးရွာကိုဒီမနက်စောပိုင်းကစစ်ကောင်စီတပ်ကဝင်ရောက်စီးနင်းခဲ့ပြီးကုံစုံဆိုင်တစ်ဆိုင်ကိုမိရှို့သွားသလိုဆိုင်ရှင်ကိုလည်းဖမ်းဆီးခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒီရက်ပိုင်းမှာတနိုင်းလီတိုလက်မဘော်ကရှဒူးစွရွာအနီးမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒေသခံတွေကတော့တိုက်ပွဲပြင်းထန်လာမှာစိုးရိမ်ပြီးဘေးလွယာကိုထပ်ပြီးတင်းရှောင်နေကြပါတယ်။ကချင်ပြည်နယ်ကနောက်ဆက်ရသတင်းကိုကိုငင်းချမ်းပြောပြပေးပါအောင်ခင်ဗျာ။
ဖားကန့်မြို့နယ်လုံငင်းကျေးရွာအုပ်စုမော်ပုံရွာကိုမနက်9နိုင်ခွဲလောက်မှာမြန်မာစစ်တပ်ကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တာပါ။ဒေသခံတူက VOA ကိုအခုလိုပြောပါတယ
်။ဖားကန့်ဒီလုံငင်းအဖက်တိုင်းမော်ပုံရွာမနက်9နိုင်ရင်းနဲ့မှာလာပစ်သွားတာပဲ။ဒါနဲ့အရောက်တော့ပြန်ဒီစစ်တပ်ကအမှတ်တရဦးဆိုရဲကိုယ်စုံဆိုင်ကိုတိုက်စီလောက်ဆိုမယ်။စစ်တပ်ကတော့ဖောက်ခါတက်ကနေဖြစ်တယ်။ဒီကဲမော်ပုံလို့ဖြစ်တယ်။ဘာပဲအိတ်အိတ်ဒီလောက်သွားတယ်အိတ်ဆိုင်ရှိလို့ဖမ်းသွားတယ်လို့ကြားတယ်။
မော်ပုံကျေးရွာဟာအရင်ကမြန်မာစစ်တပ်ထိန်းချုပ်ထားတဲ့နေရာပါ။အာဏာသိမ်းပြီးနောက်မှာ KIA နဲ့ PDF တပ်ဖွဲ့တွေပြန်လည်အခြေစိုက်လာတာကြောင့်နေမြေစိုးမိုးရေးအတွက်အပြိုင်နေတဲ့နေရာလည်းဖြစ်ပါတယ်။ဒေသတွင်းမီဒီယာတွေကတော့စစ်ကောင်စီတပ်ကမော်ပုံကျေးရွာမှာ PDF တပ်ဖွဲ့တွေအခြေစိုက်နေတာကြောင့်ဝင်ရောက်ရှင်းလင်းတာဖြစ်တဲ့အကြောင်းနဲ့ရွာသားနှုတ်ဖမ်းဆီးခံရတယ်လို့ရေးပါတယ်။စစ်ကောင်စီဘက်ကတော့ဒါနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိပါဘူး။KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့အခုလိုပြောပါတယ
်။ဟို9နိုင်ကျော်ချိန်မှာစစ်ကောင်စီဘက်ကအဲ့ဒီမော်ပုံရွာတရာဦးဘက်ကိုပါကျုကားနဲ့ဝင်ပြီးမှအဲ့ဒီတရာဦးမှာရှိတဲ့ site site ကိုအဲမြှင့်ချပြတယ်တဲ့။နောက်ပြီးတော့အဲ့ဒီ site ရှင်ကိုလည်းခေါ်သားတယ်။နောက်ပိုင်းကတော့သူတို့ကလည်းလက်မရှိတဲ့မြောက်မန်စစ်ကလာမပြေဘူး။ဒါမဲ့အပြာနာနံတိုက်ပွဲဖြစ်တဲ့ဘာတော့မရှိဘူးခင်ဗျာ။
ဒီလ12ရက်နေ့ကတော့ဖားကန့်မြို့နယ်တနိုင်းလီရိုလမ်းမကြီးပေါ်ကရှက်ဒူးစွတ်ကျေးရွာအနီးက KIA တိုက်နယ်ရုံးကိုစစ်ကောင်စီတပ်ကလေရင်နဲ့နှစ်ကြိမ်ဘုံးကျဲတိုက်ခိုက်ခဲ့ပါတယ်။ရှက်ဒူးစွတ်ကျေးရွာကပြည်သူအချို့ကတော့တိုက်ပွဲတွေပြင်းထန်လာမှကိုစိုးရိမ်နေပြီးတခြားဒေသကိုတိမ်းရှောင်နေရတယ်လို့ဒေသခံတူကပြောပါတယ်။အဲ့
ဒါတမိရပါဆရာ။တမိရချင်းများတော့သူလေရင်လာပြီးတော့ညှော့ပေါ့နော်။ညှော့လာပြီးတော့ဘုံးကျဲတော့ပေါ့။ရုံးရှိနေရပေါ့။ရုံးမရှိဘူး။အဲ့ဒီရုံးပေါ့ကျင်းပြီးတော့ခြေရင်တက်နဲ့ပြန်ပြေးလာတာပေါ့ရုံးနေကိုမိချိုးပြီးတော့ပြန်ပြေးတော့ခောက်ခွေတာပေါ့ဒီနေ့ဘောကကြည့်တော့ဒီဘက်ကမြားအာပြီလောက်လားပေါ့နော်ကြောက်တယ်ပေါ့ဟာဆုံးရင်မှုကြီးရှိလာတော့ဒီရွာသားတွေကချုပ်ပြီးတော့လာပေါ့စင်းမင်းရှိတဲ့နေရာတွေအဲတိတ်ဆောင်လာပေါ့အချို့တော့ဒီစစ်စော်စားနေမှာဆောင်လာပေါ့
လီတို့လမ်းမကြီးပေါ်ကရှာတူးစုရွာနီးမှာ KIA တိုင်ရင်း14အခြေစိုက်ထားတဲ့နေရာဖြစ်ပြီးတော့ပြီးခဲ့တဲ့လအတွင်းကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဩဂုတ်လဒုတိယပတ်အတွင်းမှာလည်းဖားကန့်မြို့နယ်ဆယ်စင်းကျေးရွာမှာစစ်ကောင်စီနဲ့ KIA အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးတော့ဒေသခံ2000ကျော်ဟာနေရွှန့်ခွာတိမ်းရှောင်ခဲ့ရပါတယ်ခင်ဗျာ။